နိုင်ငံတော်ဒေါ်မင်ဂန်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ပေါ်အာဂတိလိုက်စားမှုနဲ့စစ်ကောင်စီကတရားစွဲဆိုလိုက်တာဟာပုဂ္ဂိုလ်ရဲ့ညှို့နဲ့တိတ်ခါချတဲ့လောရတာဖြစ်တယ်လို့ဒေါက်ကင်ဂျီဖောင်ဒေးရှင်းရဲ့အမှုဆောင်ညွှန်ကြားရေးမှုဦးမိုးစောဦးကခြေပလိုက်ပါတယ်ဒီလိုတရားစွဲဆိုလိုက်တဲ့အတွက်ဒေါက်အောင်ဆန်းစုကြည်ပေါ်ပြည်သူလူထုရဲ့ယုံကြည်မှုကိုထိခိုက်စေမှာမ ောသန်းစုကြည်အနေနဲ့တရားဆွဲခံရတဲ့ပေါ်ဥမိုးဆောင်က
တပုပ်ကိုကြီးအာသာကလည်းလုပ်တာပေါ့ပုပ်ကိုကြီးအညှိုးအထင်းနဲ့လုပ်နေတာပေါ့တော့ဒါအကြောင်းပြနေတာပါဒါတွေကိုဒါတော့ကျွန်တော်မကျက်ဘလို့ဖြစ်တယ်တော့သန်းစုကြီးတော့ဘလို့လက်စားတယ်ဒါတွေအလုံးအကြောင်းပြချက်တည်းပါပဲအဲ့တော့အမှန်ကတော့ဒေါက်တာနီဖောင်ဒေးရှင်းဆိုတာ non profit organization ပေါ့နော်အကျိုးအမြတ်ကိုရည်ရွယ်ပြီးတော့လုပ်တဲ့အဖွဲ့အစည်းမဟုတ်ခင်ဗျာပြည်သူလူထုနဲ့လူတိုင်းနဲ့ဒီဝေးနေပေါ့နော်အထူးသဖြင့်တော့တော့အောင်ဆန်းစုကြည်ကိုချစ်ခင်လေးစားတဲ့စိတ်နဲ့ပေါ့နော်လူနာနဲ့ကြွေးစူစည်းပြီးတော့မှကျွန်တော်တို့ကဒီတိုင်းပြည်မှာရှိတဲ့ဒီပညာရေးချမ်းမှာအဆောက်ရှိတဲ့မြေပေါ့လေတပည့်သူတို့ရဲ့ဒီဘဝအဆင့်တန်းကိုမြင့်တင်ပေးဖို့တကူရည်ရွယ်ပြီးဖွဲ့စည်းထားတဲ့အဖွဲ့အစည်းဖြစ်တယ်အခုအချိန်ကြီးဆိုလို့ရှိရင်ကျွန်တော်တို့လူတန်းခဲ့တဲ့တန်ဖိုးပေါင်းကမနှဲတော့ဘူးပေါ့သိန်းပေါင်းကသိန်းနဲ့ချီပြီးကျွန်တော်တို့လူတန်းခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့ဒီနေရာမှာဒေါက်ကင်ကြီးဖောင်ဒေးရှင်းရဲ့ရုံးချုပ်နေရာအတွက်ပေါ့နော်တော်အလွဲသုံးစားလုပ်ပြီးတော့မတန်မရာဈေးလျှော့ပေးခဲ့တိုင်းပြည်ကိုနစ်နာစေခဲ့တယ်လို့စစ်ကောင်စီဘက်ကဆွဆွဲခဲ့တဲ့အပေါ်မှာရော
ပထမဆုံးကျွန်တော်တို့ရုံးကဖွင့်တာကတော့ဒီအင်းရလက်ပါပေါ့နော်ဒါပေမဲ့တကယ်တော့လုပ်ငန်းတွေကိုချေချေပြန့်ပြန့်လုပ်တဲ့အခါကျတော့အဲ့အခန်းလေးနဲ့ဘယ်လိုမှစိတ်မပြေတော့ကျွန်တော်တိုင်းအစိုးရအဝေးရတခုလောက်ရှောက်ထားတာပေါ့နော်အဲ့ကျွန်တော်တို့ကအတား non profit တာအချိုးမြတ်ကိုရည်ရွယ်ပြီးတော့အချိုးမြတ်ရှာတဲ့စီးပွားရေးဖွဲ့စည်းတယ်မဟုတ်တဲ့တောင်တင့်တင့်ရောက်ပတ်တဲ့နှုံသားလေးနဲ့ပေါ့နော်နေရာတခုကိုစဉ်းစားပြပါဆိုပြီးကျွန်တော်တို့ကဘယ်နေရာကိုပေးရမယ်လို့ဆိုပြီးတော့ဟိုတောက်ဆုံဖြောက်ထားခဲ့တာလည်းမဟုတ်ဘူးအဲ့တော့ဒါကြောင့်တိုင်းဆိုးရနေနဲ့တို့စဉ်းစားဆုံးဖြတ်ပြီးတော့ပေးခဲ့တယ်ဒီနေရာမှာဟိုရုံးကဖွင့်ပြီးတော့ပို့ပြီးတော့ချက်ချက်လေးနဲ့လုပ်ခွင့်ရခဲ့တယ်အထူးသဖြင့်ဆိုလို့ရှိရင်ပြီးခဲ့တဲ့ COVID ကာလမှာဆိုလို့ရှိရင်ဒီကားကွယ်ဒီအကုန်ပေါ့အဲ့လုံခန်းတွေနဲ့ပတ်သက်ပြီးတော့အများကြီးဆောင်ရွက်နိုင်ခဲ့တာရှိပါတယ်ဒီကားကွယ်ဆေးအတွက်လူတော်ပဲတိမ်ပေါင်းတောင်းနေချင်ပါတယ်အဲ့တော့တိုင်းပြည်ကအနိုင်အကျိုးရှိခဲ့တယ်ခုရဲ့ကိုကျိုးစီပါဘာမှရှိခဲ့တာမဟုတ်ဘူးအဲ့တော့ကျွန်တော်တို့ကဒီငွေကြီးချင်းနဲ့တံပိုးဖြတ်ပြီးတော့ဒီမျိုးဒီလိုပေးချင်အဖြစ်တိုင်းပြည်ကဘယ်လောက်နေတာဒီလိုမျိုးတွက်ချက်တဲ့ပုံစံကတော်တော်ကြီးမှားယူနေ
ဟုတ်ကဲ့နောက်ဒီဒေါက်ကင်ကြီးဖောင်ဒေးရှင်းအတွက်ပဲပေါ့နော်နေပြည်တော်ကမြေဧက100ကျော်ကိုအလားတူလျှော်စင်းနဲ့အလွဲသုံးစားလုပ်ခဲ့တယ်လို့စွပ်စွဲခဲ့တာအပေါ်မှာရော
ကျွန်တော်တို့စိုက်ကျိုးတံပိုးပြင်ချတဲ့ကြောင့်ဖွင့်ဖို့တက်ကိုနေပြည်တော်စီကမှာပေါ့လေဆက်ထားခဲ့တာဖြစ်ပါတယ်ဒီတနောင်းကြောင်းဆိုတော့လည်းအခမဲ့ပါဒီတနေငံတို့မှာရှိတဲ့ကျွန်တော်တို့ကလေးတွေကဒီစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့အသိပညာတွေရရှိအောင်လုပ်ဆိုပြီးတော့ဒီတစ်နှစ်ဆင်တာပေါ့အကျိုးများအတွက်ရှောက်ထားတာမဟုတ်ပါဘူးနောက်တစ်ခုကအဲ့ဒီမြေကြီးတွေဆိုတာကဘယ်သူမှမျက်စိမချလို့ကြံခဲ့တဲ့နေရာတွေအရေးအစိုးရတရားတွေပြီးတော့မှအဲ့ဒီပတ်ဝန်းကျင်မှာကြီးလိုက်မယ်ဆိုလို့ရှိရင်တကယ်မြေကြီးပြီးမြေကောင်းတဲ့နေရာအများကြီးရှိပါတယ်မဟုတ်ဘူးကျွန်တော်တို့ရှောက်ထားတဲ့နေရာတွေတကယ်ကိုကပူတွေဂုံးတွေနဲ့ဟိုဘလူးမှဟိုမျက်စိမချလို့ပြစ်ထားခဲ့တဲ့နေရာမျိုးကိုကျွန်တော်ရှောက်တာပေါ့အဲ့တော့ဒီမြေဈေးနှုန်းကလည်းတခြားအမှနေပြီးတော့မှဆိုလို့ရှိရင်ဈာခိုင်ရင်းနဲ့ဖွံ့ဖြိုးရုံးပြိုးကြီးဆိုရင်အေးရမနေရာကြီးပါဒီမြေကိုဘလောက်နှုန်းနဲ့ပေးခဲ့ရလဲစုံစမ်းကြည့်ပေါ့နော်ဒီမြေတွေကတော့ပေါ့တခြားဘလူတွေကဘယ်မြေတွေကိုဘလောက်နှုန်းနဲ့ရရှိခဲ့လဲဆိုတော့စုံစမ်းကြည့်ပြီးရင်ကျွန်တော်တို့နှုန်းကသူများဒီနဲ့မြေတွေပဲဟိုအပားမှအထူးအခွင့်အရေးရရှိတာမျိုးမဟုတ်ခဲ့နဲ့ရှောက်ထားပြီးတော့ရရှိခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီဂျော့ကင်ဂျီဖောင်ဒေးရှင်းရဲ့ငွေကျပ်1.6 ဘီလီယံကျော်ကိုပေါ့နော်တလွဲသုံးပြီးဒေါက်ဆန်းစုကြည်အတွက်အိမ်ဆောက်စီခဲ့တယ်လို့စစ်ကောင်စီဘက်ကဆွဆွဲခဲ့တာအတွက်ရော
ဒါဒေါက်ဆန်းစုကြည်ကလက်ရှိနေထိုင်နေတဲ့55-56တက္ကသိုလ်ရေးသားနဲ့အိမ်ကိုဒေါက်ဆန်းစုကြည်ကနေပြီးတော့မှဒေါက်ကြီးဖောင်ဒေးရှင်းကိုတူထားပြီးဒါနှုတ်အပြည့်တူထားပြီးပေါ့နော်ဒါပေမဲ့လို့လည်းစီပင်နဲ့ပတ်သက်တဲ့ဒါမြေတိုင်းနဲ့ကိစ္စတို့ဘာလို့ညာတော့ဒါတွေမပြတ်သေးဘူးပေါ့နော်အဲ့တော့စဉ်းစားကြည့်ပါအဲ့ဒီမြေနေရာဘယ်လောက်တောင်တန်ဖိုးရှိပြီလဲဆိုတာလေအဲ့တော့ဒေါက်ဆန်းစုကြည်ကဒေါက်ကြီးဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌဖြစ်တယ်အဲ့တော့ဥက္ကဋ္ဌကသူ့ရဲ့ပိုင်ဆိုင်မှုကမှန်တယ်ပြောလို့အပုံလုံးလူတန်းပြီးသွားပြီဖြစ်တဲ့ကတည်းကသူ့မှာနေကြတော့မရှိတော့ပါဘူးကျွန်တော်တို့ကအဲ့ဒီနေရာလေးမှာပဲသူ့နေဖို့နေရာလေးကိုစီစဉ်ထားပြီးတော့ဒါသူ့ရဲ့လုပ်ငန်းခွင့်သူ့ရဲ့အာဏာကိုအလွဲသုံးစားလုပ်ပြီးလုပ်တာလည်းမဟုတ်ဘူးဒီဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌတယောက်ကိုစဉ်းစားပြီးတာဖြစ်တယ်နောက်တစ်ခုကဒီအလူငွေတွေနဲ့ပတ်သက်လို့အလွဲသုံးစားလုပ်တယ်လို့ပြောရအောင်ဒီအလူငွေတွေဟာဒေါက်ဆန်းစုကြည်ကိုချစ်ချင်မျက်နှိုးတဲ့လေးစားတဲ့စိတ်နဲ့ကြားတဲ့အလူငွေတွေပါအဲ့တချို့လူတွေတဆလို့ရှိရင်တိုက်တလို့သုံးပါပို့ပွေသုံးပါဆိုပြီးတော့လာလှူထားတာတွေလည်းရှိပါဒါအခုဒေါ်နတ်တို့ဒီအာနာရမှာမဟုတ်ပါဘူးဒီအရင်အရင်တည်းကနေပြီးတော့မှလှူတန်းထားတဲ့ငွေတွေအများကြီးရှိပါတယ်အဲ့ အတူပုံကိုရလှူတဲ့ငွေတွေဘယ်တော့ပဲများများနောက်ဆုံးလက်ဝဲရတနာတွေကအစတော်တော်တို့တချက်ချင်းပဲတော်ကြီးပေါင်းလို့ရှိလို့ပြောပြပါဟုတ်ကဲ့အဲ့ဒီတော့အခုလိုတော့ဆန်းစုကြည်ကိုအဂရိလိုက်စာမှုနဲ့တရားဆွဲမှုကနေရှေ့မှာဘယ်လိုတည့်ရမှုရှိတာပေါ့မှန်ထားတယ်ဒီလိုမျိုးတော့ဆန်းစုကိုပုံကိုရသိစာချဖို့ပေါ့နော်ဘာတွေပဲဆွဆွဲပါတယ်စီလူတို့ကနားလေပါထောက်ကူရှိတဲ့ရှေ့နောက်ပိုင်းနှစ်ပေ counterproductive for no. ပိုပြီးတော့မှပြည်သူလူ့ရဲ့သနာမှုကျင်းနာမှုစာနာမှုတွေပြီးတော့မှမြန်မာနာအောင်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဦးမိုးစောခင်ဗျာ